သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အားလုံးပဲမင်္ဂလာပါရှင်ပြီးခဲ့တဲ့နိုဝင်ဘာလဟာဩစတြေးလျနိုင်ငံရဲ့သမိုင်းတစ်လျှောက်မှာအပူဆုံးသောနိုဝင်ဘာလအဖြစ်စံချိန်တင်ခဲ့ပါတယ်လာနီညာရာသီဥတုဖြစ်စဉ်လဲဖြစ်ပေါ်နိုင်လို့ခါတိုင်းထဲပူပြီးဆိုးစွတဲ့ရာသီဖြစ်နိုင်တယ်လို့အပူလှိုင်းတွေဟာလဲခါတိုင်းထဲအချိန်ကြာကြာတည်ရှိနေနိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်။အဲ့ဒီတော့အပူလှိုင်းရဲ့နေရောင်ရဲ့အကြောင်းဖြစ်တတ်တဲ့ကျန်းမာရေးပြဿနာကိုကာကွယ်ဖို့အဆောက်အုံအတွင်းနဲ့ပြင်ပတွေမှာနေထိုင်တဲ့အခါမှာလဲသတိထားကြဖို့ပညာရှင်တွေကကြိုတင်သတိပေးနေပါတယ်။ဩစတြေးလျအနေနဲ့စံချိန်တစ်တင်တဲ့အပူဆုံးသောနွေရာသီကိုအရင်နှစ်ကကျော်လွှားနိုင်ခဲ့ပေမဲ့မိုးလေဝသဌာနရဲ့အကြီးအကဲတူဖြစ်သူဒေါက်တာအန်ဒရူးဝတ်ကင်းစ်ကတော့ဒီနွေရာသီမှာလာနီညာရာသီဥတုဖြစ်စဉ်ကြောင့်ပိုပြီးတော့ဆူဆူအေးများမှုဖြစ်နိုင်ပေမဲ့လည်းတစ်ဖက်မှာလည်းအပူလှိုင်းဒဏ်ကိုဆက်လက်ခံစားရဖို့ရှိတယ်လို့ပြောပါရယ်ဒီနှစ်နွေရာသီက2019ခုနှစ်နွေရာသီလိုပူပြင်း၆တွေ့မှုမဖြစ်နိုင်ဘူးလို့လည်းခန့်မှန်းထားပါရယ်
They might not reach the extremes that they have in the past couple of years, and particularly last year, but they could be longer and they could be more humid.
ခါတိုင်းနှစ်တွေလိုအထူးသဖြင့်အရင်နှစ်ကလိုတစ်ဖက်ဆွန်းလွန်းတဲ့ရာသီဥတုမျိုးခံစားရခြင်းမှာခံစားရမှာဖြစ်ပေမဲ့ဒီနှစ်အပူလိုင်းကပိုမိုကြာရှည်နိုင်တယ်လို့ပိုပြီးတော့ဆိုးဆုပ်ပူနွေးမဲ့အနေအထားရှိလို့လူတွေရဲ့ကျန်းမာရေးအပေါ်တည်ရောက်မှုဖြစ်နိုင်တယ်လို့ပြောဆိုထားတာဖြစ်ပါတယ်South Australia ကြက်ချင်းနေအသင်းကပြည်내ရဲ့အရေးပေါ်ဌာနမန်နေဂျာ Nick Banks ကလည်းဒီနှစ်ရဲ့အပူလှိုင်းကဆိုးဝါးမယ်လို့သိပ္ပံပညာရှင်တွေကသတိပေးထားတဲ့အတွက်ခါတိုင်းထည့်ပို့မှုသတိထားကြဖို့လည်းအကြံပြုထားပါတယ်။ Australia နိုင်ငံမှာရေကြီးမှုတောမီးလောင်မှုဒါမှမဟုတ် Cyclone မုန်တိုင်းကြောင့်တေဆုံးရမှုနှုန်းထည့်အပူလှိုင်းဒဏ်ကြောင့်လူတွေပိုတေဆုံးမှုဖြစ်နေရတယ်ဆိုတာကိုAustralia နိုင်ငံကလူတွေသိမသိကြပါဘူးအပူလှိုင်းဒဏ်ကိုလူတိုင်းကခံစားရမှာဖြစ်ပေမဲ့တချို့လူတွေကတော့တခြားလူတွေထက်ပိုခံစားရနိုင်ပါတယ်အဲ့ဒီလူအုပ်စုတွေကတော့တက်ကြီးတွေကိုဝန်တဲ့တွေကလေးငယ်တွေမတန်ဆွမ်းသူတွေကျန်းမာရေးမကောင်းတဲ့နောက်ခံရှိသူတွေအပြင်ဆေးတွေတောက်နေရတဲ့လူတွေဖြစ်ကြတယ်လို့ပြောပါတယ်အဲ့ဒီတော့မိမိဘေးပတ်ဝန်းကျင်မှာအဲ့ဒီလိုလူတွေရှိရင်စောင့်ကြည့်မှုတွေလုပ်ပြီးလိုအပ်လာတဲ့အခါမှာအကူအညီပေးကြဖို့လည်းတိုက်တွန်းထားပါတယ်
So it might be as simple as putting up some sort of shade, whether it's shade cloth or an old sheet or some other sort of barrier to protect their house from the sun, to try and keep the temperature cooler inside the house, giving them a phone call.
ညာနေအရေးရအောင်လှုပ်ဆောင်ပေးလိုက်ခြင်းလိုရိုးရှင်းတဲ့အရာတွေလုပ်ပေးနိုင်ပါတယ်။အဝတ်နဲ့အရေးရအောင်လုပ်တာတွေအခင်းအထည်ဟောင်းတွေကိုအသုံးပြုပြီးနေတံကနေကာကွယ်နိုင်ဖို့အရေးရအောင်လုပ်ပေးခြင်းဖြစ်ပြီးအဲ့ဒီလိုလှုပ်ဆောင်ရင်အိမ်အတွင်းရဲ့အပူချိန်ကပူအေးမြမှုရနိုင်ပါတယ်။ဒါမှမဟုတ်တအားပူတဲ့နေတွေမှာသူတို့ကိုဖုန်းဆက်ဒါမှမဟုတ် message တွေရေးပြီးနေထိုင်ကောင်းမွန်မှုရှိမရှိမေးမြန်းနိုင်သလိုရေးတွေများများတောက်ဖို့လည်းတတိပေးနိုင်တယ်လို့ပြောပါတယ်။
Even if you don't feel thirsty, to drink water, not alcohol, tea or coffee or sugary drinks, but water because it's the best for
you. ရေမင်္ဂဘူးလို့ခံစားနေရပါစေ။ရေကိုတောက်ပေးပါ။အရက်ဘီယာတွေလက်ဖက်ရေ၊ကော်ဖီနဲ့တခြားဓာတ်ပါတဲ့အရေးတွေကိုရှောင်ပြီးတော့ရေကိုသာတောက်ပေးပါ။ရေကသာလျှင်ကိုယ်ခန္ဓာမှာရေဓာတ်လုံလောက်မှုရှိအောင်အကောင်းဆုံးလှုပ်ဆောင်ပေးနိုင်တဲ့အတွေ့ဖြစ်တယ်လို့ပြောသွားခဲ့ပါတယ်။Melbourne မြို့ကတော်ဝင်ကလေးသူငယ်များဆေးရုံက Trauma Service Director ဒေါက်တာဝါဝိခ်တီဂူကလည်းအပူလှိုင်းကနေဖြစ်ပေါ်တတ်တဲ့အပူရှက်ခြင်းကိုရှော့မတွေ့ဖို့အပူရှက်ရာကနေကိုယ်ခန္ဓာအတွေ့မှာပျက်စီးမှုတွေဖြစ်စေနိုင်ပြီးအရေးပေါ်ကျန်းမာရေးကုသမှုခံရတာမျိုးဖြစ်နိုင်တယ်လို့ပြောပြပါဗျ
Their heart would be racing, so their pulse would be racing, and perhaps they would be breathing in a shallow way, and they'd be showing signs that their brain is also struggling, that might be.
နှလုံးခုန်နှုန်းတွေမြန်လာတဲ့အခါသွေးခုန်နှုန်းလည်းမြန်လာပြီးအသက်ကိုပြင်းပြင်းရှူထုတ်ရတာမျိုးတွေဖြစ်ပြီးတော့အုန်းနောက်လည်းကောင်းမွန်စွာအလုံးမလုံးတော့သလိုစကားပြောတဲ့အခါမပီမသားဖြစ်တာတွေစကားပြောဆိုဖို့ခက်ခဲတာမျိုးတွေဖြစ်စေနိုင်ပါတယ်။သူတို့ရဲ့ကိုယ်လက်လှုပ်ရှားမှုထိန်းချုပ်ရေးမှာအခက်အခဲဖြစ်လာနိုင်သလိုခါတိုင်းနဲ့အပြုမူမတူတာတွေရန်လိုတာမျိုးတွေလည်းဖြစ်လာနိုင်ပါတယ်။အဲ့ဒီလိုအရာတွေကစိတ်ရှုပ်စရာဖြစ်စေနိုင်သလိုအခြေအနေဆိုးဝါးရင် seizure လို့ခေါ်တဲ့လေတင်နှုန်းဖြတ်ခြင်းတွေဒါမှမဟုတ်မိမျောသွားတဲ့အခြေဖြစ်ပွားနိုင်တယ်လို့ရှင်းပြခဲ့ပါတယ် တချို့လူတွေအပူရှာတန်းခံစားနေရတဲ့လက္ခဏာကိုသတိထားမိတာနဲ့အရေးပေါ်လူနာတင်ရင်ရောက်မလာခင်မှာသင့်အနေနဲ့ကြိုတင်လုပ်ပေးနိုင်တဲ့အရာတွေရှိတယ်လို့လည်းဒေါက်တာဝါဝစ်ထီကူကပြောပါတယ်
Bringing them into a cool and shady environment if that's possible and in most circumstances it will be at least partly possible offering them sips of cool fluid but not really cold fluid perhaps
စနိုင်ရင်သူတို့ကိုပိုပြီးအေးမြတ်ပြီးအရေးရမယ့်နေရာစီခေါ်ဆောင်လာလိုက်ပါနောက်ဖြစ်နိုင်ခြေတစ်ခုကတော့သူတို့ကိုအေးမြတဲ့ရေကိုတစ်စက်ချင်းတိုက်နိုင်ပါတယ်အေးမြတဲ့ရေသာဖြစ်ပြီးရေခဲရေလိုအေးနေတဲ့ရေမဟုတ်ပါဘူးအဝုမြများဝှထားရင်လည်းတချို့ကဖယ်ရှားပေးနိုင်သလိုအေးမြသွားအောင်အဝုဆိုနဲ့ရင်ပတ်တိုက်ပေးလိုက်တာမျိုးတွေလည်းလုပ်ပေးနိုင်သလိုရက်တောင်ခပ်ပေးတာမျိုးတွေလည်းလုပ်ပြီးသူတို့ကိုအနည်းငယ်အေးမြသွားအောင်လှုပ်ဆောင်ပေးခြင်းဖြစ်တယ်လို့ရှင်းပြခဲ့ပါတယ်နွေရာသီကာလအတွင်းတချို့ရေတွေမှာနေကတအားမပူပြင်းဘူးလို့ထင်ရရင်တော့နေပူလောင်တာမျိုးတွေဖြစ်နိုင်တဲ့အတွေ့ကြိုတင်ကာကွယ်မှုတွေလုပ်သင့်တယ်လို့လည်း Cancer Council Queensland ရဲ့ CEO Chris McMillan ကပြောပါရယ်တချို့ရက်တွေမှာနေကမတာပေမဲ့လည်းရောင်ခြည်တာမြင့်နေတာမျိုးဖြစ်နိုင်တယ်လို့ပြောပါရယ်
One of the traps that everyone falls into is that there isn't the correlation between UV exposure and temperature, as in heat. So we know that UV exposure, when the UV is up
high, UV ရောင်ခြည်တို့မှာဆက်နွယ်မှုမရှိဘူးဆိုတာလူတွေမသိလို့အဲ့ဒီထောင်ချောက်ထဲကိုမိတာကြပါတယ်။ UV ရောင်ခြည်ဆိုတာ ultraviolet radiation အဆင့်ဖြစ်ပြီးအဆင့်3လောက်ရှိတဲ့အခါလူတွေရဲ့အသားအရေကိုပျက်စီးစေနိုင်တာဖြစ်ပါတယ်။သင်းရဲ့အရေးပြပျက်စီးမှုကနေနှစ်တွေကြာလာရင်တော့အရေးပြကင်ဆာရောဂါအထိဖြစ်နိုင်တယ်လို့ပြောပြခဲ့ပါတယ်။ဩစတြေးလျနိုင်ငံဟာတခြားနိုင်ငံတွေထက်အရေးပြကင်ဆာဖြစ်ပွားမှုနှုန်းများလို့အရေးပြကင်ဆာရဲ့မြို့တော်လို့တောင်တင်စားကြပါတယ်။နှစ်ဆယ်နှစ်တိုင်းဩစတြေးလျအယောက်ပေါင်း 11,500 လောက်ဟာမယ်လနိုမာအရေးပြကင်ဆာရောဂါကိုခံစားကြရတာဖြစ်ပါတယ်။ဘာအသားအရောင်ဘယ်လိုအမျိုးအစားအရေးပြမဆို ultraviolet radiation ရောင်ခြည်ကိုနှိရှေခံရရင်တော့အသက်80မတိုင်ခင်မှာ3ယောက်ထဲက1ယောက်နှုန်းလောက်ကအရေးပြကင်ဆာရောဂါခံစားရနိုင်တယ်လို့လည်းပြောပါတယ်။အဲ့ဒီတော့နွေရာသီမှာအပြင်ထွက်တော့မယ်ဆိုရင် sun smart ခြေလမ်း900ဖြစ်တဲ့ sleep slop slap sickness slide ဆိုတဲ့အဆင့်5ဆင့်ကိုလိုက်နာကျင့်သုံးဖို့လိုတယ်လို့အကြံပြုထားပါတယ်။
Putting on a jacket or a long sleeve shirt, something that's actually going to cover your skin. Put on the sunscreen 20 minutes before and adequately covering it. Putting on
ဒီပြားကိုဖုံးအုပ်ပေးထားတဲ့ jacket ကိုဝတ်ဆင်ရတယ်ဒါမှမဟုတ်လက်ရှည်အင်ကြီးဝတ်ဆင်ဖို့ဖြစ်ပါတယ်။ပြီးရင်အပြင်မထွက်ခင်မိနစ်20လို့မှနေပူရန်ခံနိုင်တဲ့ sunscreen lotion တွေလိမ့်ပေးဖို့ဖြစ်ပါတယ်။အဲ့ဒီနောက်အုတ်ထုတ်ဆောင်ပြီးနေကမျက်မှန်တွေကိုတတ်ဆင်ရပါမယ်။နေရောင်ခြည်ကမျက်စိကိုလည်းထိခိုက်စေနိုင်တယ်ဆိုတာကိုလူတွေမေ့တတ်ကြပါတယ်။ပြီးတော့အရေးအောက်မှာနေထိုင်ကြဖို့ဖြစ်တယ်လို့ရှင်းပြခဲ့ပါတယ်ဗစ်တိုးရီးယားပြည်နယ်အရေးပေါ်ဌာနရဲ့ဖော်ပြချက်အရ 2018-2019 ခုနှစ်အတွင်းနေလောင်တန်းကိုခံရလို့ဆေးရုံရောက်လာသူတဝဲလောက်ဟာကလေးငယ်တွေဖြစ်ကြတယ်လို့ဆိုပါတယ်ဒေါက်တာဝါဝစ်ထီကူရဲ့အတွေ့အကြုံအရကလေးငယ်တွေကနေလောင်တန်းကိုပိုခံစားရလေရှိတယ်လို့ဆိုတာကိုတွေ့ရှိထားပါတယ်
They're increased risk because their bodies are smaller, but yet they lose and gain heat really easily because of the way that they're exposed often. Their skin is thinner, so they're more susceptible to sunburn.
ကလေးငယ်တွေရဲ့ကိုယ်ခန္ဓာကသေးငယ်တဲ့အပြင်အပူအအေးဓာတ်တွေကိုပူခံရတာမျိုးဖြစ်တတ်ပါတယ်။သူတို့ရဲ့အရေးပြားကလည်းပူပါလွှာလို့နေလောင်တန်းကိုပူခံရလေရှိပြီးသူတို့တွေဟာသူတို့ရဲ့လှုပ်ရှားမှုကိုတတိထားမိတာမျိုးနဲ့ပါလို့တိုက်တွန်းမှုမလုပ်ရင်ဒါမှမဟုတ်လူကြီးတွေကအတင်းမခံရင်ရေကိုလုံလောက်စွာတောက်တာမျိုးမလုပ်ကြပါဘူးအဲ့ဒီလိုအကြောင်းအရာတွေကြောင့်နွေရာသီအတွင်းနေလောင်တန်းမခံနိုင်လို့ဆေးရုံရောက်လာတဲ့ကလေးငယ်တွေများပြားတယ်လို့ပြောပြခဲ့ပါတယ်ဒေါက်တာဝါဝိထီကူကပဲအပြင်မထွက်ခင်မိနစ်20လို့မှနေပူရန်ခံနိုင်တဲ့လိုရှင်းတွေကိုလိမ့်ဖို့လိုသလိုမကြာခဏပြန်လည်တာမျိုးလဲလှုပ်ဆောင်မှသာလျှင် UV radiation ရောင်ခြည်ကနေကာကွယ်နိုင်မယ်လို့ပြောပါတယ်
။ And we can be sunburned in as little as 15 minutes which tells us that we have to really prepare and
နေပူထဲနေပြီး15မိနစ်အတွင်းမှာပဲနေလောင်တန်းကိုခံရနိုင်တယ်ဆိုတာကိုကြည့်ချင်းအဖြစ်နေလောင်မှုမဖြစ်အောင်ကြိုတင်ကာကွယ်မှုလုပ်ဖို့လိုအပ်တဲ့အကြောင်းနာနာရီမှာတစ်ခါနေပူတန်းကာကွယ်ပေးတဲ့ lotion တွေလိမ့်ပေးဖို့လိုအပ်ကြောင်းတွေ့နေရပါတယ်။အကယ်၍မိမိအနေနဲ့ရေထဲဆော့တဲ့လူဆိုရင်တော့ဒီထက်မကမကြာခဏလိမ့်ပေးဖို့လိုတယ်လို့လည်းပြောပြသွားခဲ့ပါတယ် Sun Smart Ideas တွေနဲ့ပတ်သက်ပြီးပိုမိုသိလို့ရင်တော့ Cancer Council ရဲ့ website မှာလေ့လာနိုင်ပါတယ် UV နေရောင်ခြည်ဘယ်လောက်ပြင်းပြတယ်လဲဆိုတာကိုနေ့စဉ်ဖော်ပြပေးတဲ့ UV Index App ကိုလည်း BOM ဆိုတဲ့မိုးလေဝသဌာနရဲ့ website နဲ့ Sun Smart ရဲ့ website မှာအခမဲ့ download လုပ်ယူနိုင်ပါတယ်အကယ်၍သင်ဖြစ်စေတခြားလူကနေအသက်ဘေးအန္တရာယ်အတွက်စိုးရိမ်နေရတဲ့အနေအထားမှာဆိုရင်တော့အရေးပေါ်ဌာနရဲ့ဖုန်းဖြစ်တဲ့33လုံးကိုဖုန်းဆက်ဖို့ရေးထားတဲ့အီမီချန်ယူဝမ်ရဲ့ဆောင်းပါးကိုတင်ဆက်ပေးလိုက်ပါရရှင်။ကျမကမူလှိုင်းသိမ့်ပ
ါ SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဓာတ်ရိုက်သို့မဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စက်တက်မှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ် Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ